အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားဟောင်းကြီးဒီယေဂိုမာရာဒိုနာဟာအုံနောက်သွေးကြောပိတ်တဲ့အတွက်မြို့တော်ဘွယ်နိုအဲရစ်ကဆေးရုံမှာဒေသဆန်တော်ကြီးအင်္ဂါနေ့မှာခွဲစိတ်ကုသမှုခံယူမယ်လို့သူ့ရဲ့ဆရာဝန်တွေကပြောပါတယ်။ဒါဟာတမယိုးကြခွဲစိတ်မှုတစ်ခုဖြစ်ကြောင်းနဲ့မာရာဒိုနာဟာစိတ်လက်ကြည်လင်မှုရှိနေကြောင်းသူ့ကိုခွဲစိတ်ကုသမဲ့ဆရာဝန်လီယိုပိုလ်ဒိုလူကေကပြောပါတယ်။အာဂျင်တီးနားနိုင်ငံကမ္ဘာဖလားရအောင်ဆွမ်းဆောင်ပေးခဲ့သူအသက်60ရှိပြီဖြစ်တဲ့မာရာဒိုနာဟာနေမကောင်းဖြစ်လာတာကြောင့်တနင်္လာနေ့ကဆေးရုံခေါ်သွားပြီးဆန်းသက်ဆစ်ဆဲမှုတွေအတော်များများပြုလုပ်ခဲ့ပြီးတဲ့နောက်အခုလိုအုံနောက်ခွဲစိတ်ရမယ့်အခြေအနေကိုရောက်လာခဲ့တာပါဒီဆန်းသက်ဆစ်ဆဲမှုအတွင်းအုံနောက်သွေးကြောပိတ်နေတာကိုတွေ့ခဲ့ရတာဟာဥကောင်းကိုရိုက်နေခံထားရတာဒါမှမဟုတ်ထိခိုက်ခံထားရတဲ့ဒဏ်ရာကြောင့်ဖြစ်နိုင်တယ်လို့ဆရာဝန်တွေကပြောပါတယ်ခင်ဗျ